ဘယ်နဲ့ကြောင့်မြန်နတ်တို့ပြောတန်ရောက်သွားလဲမသိနော်တကယ်ကြီးလက်အုပ်ချီတရားနာရတယ်မြောင်းတဲ့အခါတော့ချထားပေါ့ပြောခဲ့တာတော့လက္ခဏာရေးသုံးပါပြောနေတာမဟုတ်လားဘာတွေတော့လက္ခဏာရေးသုံးပါဆိုတာဘာတွေတော့နေစာဒုက္ခအနတ္တအနေစာဆိုတာဘာတော့စပင်ထုံးနာမမြဲလို့ပြေးကြတာပြောတာလားဘာတော့ဘယ်တရားမှအခြေအနေတရားထဲမှာတည်တတ်မနေဘဲနဲ့အခြေအနေတစ်မျိုးမှနောက်အခြေအနေတစ်မျိုးသို့ပြောင်းလဲပြောင်းလဲသွားတာကိုပဲဘာပြောတာလဲမမြဲဘူးလို့ပြောတာဒီလိုမဟုတ်လားဖြစ်နေတဲ့အခြေအနေမှယက်တီမနေဘဲနဲ့ဖြစ်ပြီးတာနဲ့ပြည့်ချင်းဆိုတဲ့အခြေအနေသို့ပြောင်းလဲသွားတယ်ဒါကြောင့်မလို့ဖြစ်ချင်းဆိုတဲ့အခြေအနေတရားထဲမှာတည်တံ့ခိုင်မြဲမနေဘူးဒါပြောရမလားဟောလူရင်းကတော့ဖြစ်ဖြစ်ပြီးပြက်ပြက်သွားလို့မတည်မြဲတဲ့သဘောဒါပြောရမလားဒုက္ခဆိုတာရောဘလို့ဆင်းရဲတာတော့ဘလို့ဆင်းရဲတယ်ဥတ္တယပယပဋိသံပိလနာတောဒုက္ခတဲ့ဥတ္တယပယပဋိသံပိလနာတောဖြစ်မှုပြက်မှုတို့ကမပြတ်နှိမ့်ဆက်နေသောကြောင့်ဒုက္ခဆင်းရဲလှပါတကားတဲ့ဆင်းရဲတယ်ဆိုတာမပြတ်မဆဲတသေးသေးဖြစ်ချီပြက်ချီနဲ့ဖြစ်ပြက်နေတဲ့အဖြစ်ပြက်တွေကနှိမ့်ဆက်နေလို့ဆင်းရဲတာပဲတဲ့ဒီတော့အနိစ္စခေါ်တဲ့ဖြစ်ပြီးပြက်တာကိုမှဉာဏ်နဲ့ကိုယ်တွေ့ဉာဏ်နဲ့ဒဋ္ဌိမတွေ့သေးရင်ဖြင့်ဖြစ်ပြက်မပြက်နှိမ့်ဆက်တဲ့သဘောဒုက္ခကိုတွေ့ပါမလားမတွေ့ဘူးရှူလိုက်တိုင်းဖောင်းတယ်လို့ရှူလိုက်တိုင်းဖောင်းတာတွေဖြစ်လာတယ်နောက်ပြက်သွားတယ်နောက်တစ်ခါဖောင်းတာဖြစ်လာတယ်နောက်တစ်ခါပြက်သွားတယ်အဲ့ဒီနည်းနဲ့ဖောင်းမှုတွေဖြစ်ချီပြက်ချီနဲ့ဆက်မပြက်ဒလစဖြစ်ပြက်နေတဲ့သဘောအနိစ္စကိုဉာဏ်နဲ့ဒဋ္ဌိတွေ့နေမှဖြစ်ပြက်မပြက်နှိမ့်ဆက်အနှိမ့်ဆက်ခံရတယ်ဆိုတော့ဒုက္ခသဘောကိုသွားသိမှာပေါ့ဟုတ်ကဲ့လားဒါကြောင့်အနိစ္စမြင်ဒုက္ခထင်တယ်ပါတယ်တော့အနိစ္စမမြင်နေရင်တော့ဒုက္ခမထင်သေးဘူးဒါကြောင့်အနိစ္စမြင်မှုလိုတယ်အနိစ္စမြင်တယ်ဆိုတာဝိရိယလားတတိလားသမာဓိလားပညာလားမြင်တယ်ဆိုတာပညာအမှန်တိုင်းထိုးတွင်သိမြင်တာဘာပညာတော့ဝိပဿနာပညာဝိပဿနာပညာအနိစ္စမြင်လို့ဒုက္ခလည်းထင်ပြီဆိုလို့ရှိရင်တော့အနတ္တဘာမမြင်နိုင်ဘူးလားအနတ္တဆိုတာကဘာတော့ဘာမဟုတ်တာဘာမဟုတ်တာအတ္တဆိုတာတည်မြဲနေတဲ့အသက်ဝိညာဉ်အတ္တတည်မြဲနေတဲ့အသက်ဝိညာဉ်အတ္တအဲ့ဒါကိုအတ္တခေါ်တယ်အဲ့ဒီတည်မြဲနေတဲ့သဘောအကြောင်းပြုပြီးတော့ပဲ မေမွေးကလေးကမသေးမီစัจ जा ထီပုပ်ကိုဆိုတာရှိတယ်ဘာကြောင့်ဆိုတည်ငဲနေလို့တတ္တဝါဆိုတာရှိတယ်ယောက်ျားမိန်းမရှိတယ်အဲ့ဒါလိုယူဆတာဒါကြောင့်မလို့အတ္တဆိုတာတည်ငဲနေတဲ့အသက်ဝိညာဉ်အတ္တပုပ်ကိုတတ္တဝါဒါကိုအတ္တခေါ်တယ်တည်မြဲနေတဲ့ဆိုတဲ့သဘောလေးအဲ့ဒါလေးကပါရမယ်သူကအခြေခံမယ်အဲ့ဒီအသက်ဟာဘယ်တော့မှမပြတ်မစီဘူးအမြဲတည်နေတယ်ဒါပြောတာအဲ့လိုယူဆအဲ့ဒီဝိညာဉ်ဟာဘယ်တော့မှမပြတ်စီဘူးအမြဲတည်နေတယ်တတ္တဝရဲ့သဏ္ဍာန်မှာအမြဲရှိနေတယ်ဒီတတ္တဝသေခြင်းပျက်စီးသွားလို့ယုတ်ခန္ဓာကြီးပျက်စီးသွားတော့လည်းပဲအဲ့ဒီအသက်ဝိညာဉ်အတ္တကပျက်စီးမသွားဘူးကျန်နေခဲ့တယ်ကျန်နေခဲ့ပြီးတော့အဲ့ဒီပျက်စီးသွားတဲ့ခန္ဓာကိုယ်ကထွက်ပြီးတော့နောက်ခန္ဓာကိုယ်တစ်ခုတည်းကိုဝင်နေနောက်ခန္ဓာတစ်ခုတစ်ခုတည်းဝင်ပြီးတော့နောက်တစ်ဘဝဖြစ်ပြန်ရောအဲ့ဒီဘဝမှာလည်းပဲသူကမပြတ်မစီဘူးအမြဲတည်နေတယ်အဲ့ဒီဒုတိယဘဝဒုတိယခန္ဓာကိုပျက်စီးပြန်တော့လည်းပဲခန္ဓာကိုအပြတ်ထဲကထွက်သွားပြီးတော့ဒီအသက်ဝိညာဉ်အတ္တကနောက်တဘဝနောက်ခန္ဓာကိုတစ်ခုတည်းဝင်ပြီးတစ်စခန်းသွားပြန်တယ်တဘဝဖြစ်ပြန်ရောဒါကြောင့်အဲ့ဒီအသက်ဝိညာဉ်အတ္တဆိုတာတည်မြဲတဲ့သဘောရှိတယ်လို့ယူဆတယ်အဲ့တည်မြဲနေတဲ့အရာကိုအသက်လို့လည်းခေါ်တယ်ဝိညာဉ်လို့လည်းခေါ်တယ်အတ္တလို့လည်းခေါ်တယ်အဲ့ဒါအကြောင်းပြုပြီးတော့ပုဂ္ဂိုလ်သတ္တဝါဆိုတာလည်းဖြစ်လာတယ်ဒါကြောင့်အတ္တဆိုတာတည်မြဲနေတဲ့အသက်ဝိညာဉ်အတ္တပုဂ္ဂိုလ်သတ္တဝါဒါဖြင့်အဲ့ဒီတည်မြဲနေတဲ့အသက်ဝိညာဉ်အတ္တပုဂ္ဂိုလ်သတ္တဝါဆိုတာကယုတ်လားနံလားလို့မေးတော့ယုတ်လည်းမဟုတ်နံလည်းမဟုတ်ဘာလဲလို့ဆိုတော့တည်မြဲနေတဲ့မပြတ်မစီပဲရှိနေတဲ့တတ္တိလေးတစ်မျိုးပဲတဲ့တချို့ကြတော့အဲ့ဒီတတ္တိလို့မရှိမယူစားပဲနဲ့ခန္ဓာကိုယ်နဲ့ပြည့်နေအောင်ရှိနေတဲ့အမြဲတည်နေတဲ့အရာတစ်ခုအဲ့ဒါအတ္တပဲတဲ့ခန္ဓာကိုယ်ကြည့်ရင်အတ္တကြည့်တယ်ခန္ဓာကိုယ်သေးရင်အတ္တသေးတယ်ဘယ်လိုယူဆလဲမြန်မာအယူဆမဟုတ်ပါဘူးအိန္ဒိယအယူဆတွေပါဒီအနတ္တတရားကလည်းအိန္ဒိယမှာဟောတာသို့တော်လည်းပဲအိန္ဒိယလောက်သာပြည်ပသားသာမရှိတာဗမာကလည်းပဲအဲ့ဒီအတ္တတည်မြဲနေတဲ့အတ္တအယူဆကရှိတယ်လေပြီးတော့တချို့ကယူဆတာကအဲ့ဒီအသက်ဝိညာဉ်လေးဟာအတ္တလေးဟာပါဠိကအတ္တဟိန္ဒူကအာတ္မာမြန်မာကတော့အသက်ဝိညာဉ်ဒါလေးဟာမုံညင်းစေလောက်ရှိတယ်တဲ့ဘယ်တော့မှမသိချင်မပျက်စီးဘူးတဲ့နှလုံးသားထဲမှာတည်နေတယ်တဲ့အဲ့ဒီအသက်ဝိညာဉ်အတ္တအဲ့လိုလဲယူဆတဲ့အမျိုးမျိုးပါပဲလူရင်းကတော့ဘယ်လိုပဲယူဆယူဆမပျက်မစီးပဲတည်မြဲနေတဲ့အရာတစ်ခုခန္ဓာကိုယ်ထဲမှာရှိနေတယ်လို့ယူဆရင်အဲ့ဒါအသက်ဝိညာဉ်ဝါဒအတ္တဝါဒပဲအတ္တဒိဋ္ဌိပဲမြန်မာမှာအဲ့ဒီအယူဆရှိသလားမရှိဘူးလားအဲ့ဒါရောယောဂီတို့ရှိပါရဲ့ဒါကြောင့်မလို့ပဲအသက်ထွက်သွားတယ်လို့ပြောတာမဟုတ်လားဘယ်အထွက်တုံနှာခေါင်းကလားပါးစပ်ကလားနားကလားလူတယောက်ယောက်အသက်ထွက်ခံနေမကြည့်ဘူးလားကြည့်ဘူးတော့ဘယ်နေရာထွက်သွားတာမြင်လိုက်တော့
ဟမ်ထွက်တော့ထွက်သွားတာပဲဒါကြောင့်မို့အသက်ထွက်တယ်တဲ့အဲ့ဒီအသက်ကဘယ်တော့မှခန္ဓာကိုယ်ထဲမှာရှိနေတာလဲဆိုတော့ဘယ်လိုယူဆအမိဝန်ဝင်ကြရပေါ့မဟုတ်လားတကယ်လို့သာအမိဝန်ဝင်ကြရအဲ့ဒီအသက်ကလေးမယူဘူးဆိုအသေးလေးမွေးလာမှာပေါ့မဟုတ်ဘူးလားအခုတော့အရှင်လေးမွေးလာတာထောက်ချင်းအပြည့်အမိဝန်ဝင်ကြရဒီအသက်ကလေးကရှိနေတာအခုလည်းရှိနေတာပဲယောဂီတို့သဏ္ဍာန်မှာအသက်ရှိလို့အသက်ရှင်နေတာမဟုတ်လားမရှိဘူးဆိုရင်သိမှာပေါ့ဟာအသက်ရှိလို့အသက်ရှင်နေတဲ့အတွက်ငုတ်တုတ်ထောင်ထောင်ထိုင်လို့ရတာမဟုတ်လားအဲအသက်မရှိလို့အသက်ထွက်သွားရင်တော့ကိုယ်လုံးတုံးလုံးပလက်တွေဖြစ်မှာပေါ့အဲ့လိုယူဆတာမဟုတ်လားအဲ့တော့အဲ့ဒီအသက်ကအမိဝန်ဝင်တွေကရှိလာတာအခုလည်းရှိတယ်နောက်လဲမသေးမချင်းဒီအသက်ကရှိနေဦးမှာပဲအဲ့လိုဆိုတော့ဒီအသက်ကိုပျက်စီးတယ်လို့ယူဆတာလားမပျက်စီးဘူးလို့ယူဆတာဟမ်ပျက်စီးတယ်လို့ယူဆရင်တော့အဲ့ဒီပျက်စီးတဲ့အချိန်မှာအသက်ပျက်စီးတဲ့အချိန်မှာသေသွားမယ်မဟုတ်လားအခုသေလားမသေးတာထောက်ချားခြင်းအသက်ပျက်စီးသလားမပျက်စီးဘူးလားမပြည့်စည်ဘူးအဲ့လိုယူဆတာမဟုတ်လားဒါဖြစ်ရင်လူသေးသွားတော့ကအသက်ပြည့်စည်လားဟမ်ဗါရဲလူသေးတယ်လို့သာပြောတာမဟုတ်လားအသက်သေးတယ်လို့ပြောလားမပြောဘူးအသက်ကြတော့ဘယ်လိုပြောလဲထွက်သွားတယ်တဲ့အဲ့တော့အဲ့ဒါထောက်ချင်းအားဖြင့်လူသေးတော့လည်းပဲအသက်မသေးဘူးထွက်သွားတယ်သေးတဲ့လူရဲ့ခန္ဓာကိုယ်ရဲ့အမြင်ထွက်သွားတယ်အဲ့ဒါထောက်ခြင်းအချင်းသေးတဲ့ဟာပျက်စီးသလားမပျက်စီးဘူးလားမပျက်စီးဘူးဆိုတဲ့ကတည်မြဲတယ်ပေါ့အဲ့ဒီအဓိပ္ပာယ်ပဲပေါ့မဟုတ်ဘူးလားပျက်စီးရင်မတည်မြဲဘူးမပျက်စီးဘူးဆိုရင်တည်မြဲတယ်ပေါ့အဲ့ဒီတည်မြဲနေတဲ့အသက်ဝိညာဉ်အတ္တရှိတယ်လို့ယူဆရင်အတ္တဒိဋ္ဌိခေါ်တယ်အတ္တဝါဒအတ္တဒိဋ္ဌိအတ္တဝါဒအဲ့တော့မြန်မာကတော့အခုပြောသလိုပါမန်အဖြစ်တော့ယူဆတယ်ဘာမှတော့မသိဘူးဒီအသက်ဆိုတာဘိုက်ထဲမှာရှိတယ်လို့တော့ထင်တယ်ဒီတက်ခန္ဓာကိုယ်ထဲမှာရှိတယ်လို့တော့ထင်တယ်ဒါမှလို့ဘလူနေမှမသိဘူးအဖြူလားအမေလားလည်းမသိဘူးအသေးလားအကြီးလားလည်းမသိဘူးအလုံးလားအပြားလားလည်းမသိဘူးမဟုတ်ဘူးလားဘယ်သူမှလည်းပဲအဲ့ဒါလုံးသလားပြားသလားစဉ်းစားသလားမစဉ်းစားပါဘူးဖြူသလားမဲသလားကိုစဉ်းစားလားမစဉ်းစားဘူးဒါပေမဲ့အိန္ဒိယကြတော့မဟုတ်ဘူးအဲ့ဒါစဉ်းစားတယ်အဲ့ဒီအတ္တဟာအဖြူလားအမေလားအလုံးလားအပြားလားအသေးလားအကြီးလားနဲ့သူတို့စဉ်းစားပြီးတော့ကိုယ်စဉ်းစားလို့ရတယ်လို့ဉာဏ်သက်ဝင်တယ်လို့ယူဆကြတယ်အလုံးအပြာအသေးအကြီးနဲ့တော့အဲ့ဒါထောက်ခြင်းအားဖြင့်မြန်မာတို့ရဲ့အသက်ဝိညာဉ်အတ္တဆိုရယ်အတ္တဒိဋ္ဌိနဲ့အိန္ဒိယသားတို့ရဲ့အတ္တဒိဋ္ဌိဘယ်ဟာကပိုပြင်းထန်တော့သူတို့ကပိုပြင်းထန်တယ်ဘယ်လောက်ကြောင်ပြင်းထန်လဲဆိုလို့ရှိရင်သင်ဟာအတ္တကိုမြင်အောင်ကြည့်နိုင်တဲ့အချိန်မှာမောက္ခကိုရပြီတဲ့မောက္ခဆိုတာတဏ္ဍာဝတ်ကတဏ္ဍာကလွတ်မြောက်သွားခြင်းနိဗ္ဗာန်ပြောတာသင်ဟာအတ္တကိုမြင်အောင်ကြည့်နိုင်တဲ့အချိန်မှာမောက္ခကိုရပြီတဲ့မောက္ခဆိုတာဘာတော့တဏ္ဍာကလွတ်မြောက်ခြင်းနိဗ္ဗာန်ဟာသူတို့အတ္တကဘယ်ချိန်ကျမှသန္တာကလွတ်မြောက်သွားတယ်လဲလို့ဆိုတော့သူရဲ့ပင်ရင်းနေရာပြန်ရောက်သွားတဲ့အခါဒီအတ္တပင်ရင်းနေရာပြန်ရောက်သွားတဲ့အခါသန္တာကလွတ်သွားတယ်တဲ့ပင်ရင်းနေရာပြန်ရောက်တယ်ဆိုတော့ သူပင်ရနေရဘယ်လဲဘယ်ကသူလာတယ်လဲဘယ်လာတယ်တဘာလောကကြီးကိုဖန်ဆင်းပေးတယ်မဟာဗြဟ္မာကထည့်ပေးလိုက်တဲ့အတ္တမဟုတ်လားအဲ့တော့မဟာဗြဟ္မာစီကလာတယ်မဟာဗြဟ္မာစီကလာတဲ့အတ္တဟာသန္ဓရာထဲမှာလူခန္ဓာကိုယ်ရဲ့တဘဝပြီးတဘဝစခန်းသွားပြီးတော့လွတ်မြောက်သွားတဲ့အခါကျတော့မဟာဗြဟ္မာစီပြန်ရောက်သွားရောပင်ရင်းနေရမဟာဗြဟ္မာစီပြန်ရောက်သွားအဲ့ဒီအခါကျတော့မောဟလို့ခေါ်တယ်ချမ်းသာသွားပြီးနိဗ္ဗာန်တဲ့ဟိန္ဒူယူဆဟိုရင်းကတော့မြန်မာယူဆကတော့အသက်မသေးဘူးမပြည့်စည်ဘူးတဘွားပြီးတဘွားသွားနေတယ်ဒါပြောတာအသက်ရဲ့အဆုံးများမြန်မာကကြံစည်ရလားမကြံစည်ပါဘူးဘယ်နေရာဆုံးမှမသိဘူးမဟုတ်ဘူးလားသူဘယ်နေရာလွတ်မြောက်မှလည်းမသိဘူးအသက်ဆိုတာဘာမှလည်းမသိဘူးဆိုတော့အသက်ဝိညာဉ်အတ္တရှိတယ်လို့သာမန်ယူဆရုံမျှဒါယူဆတာလည်းပဲဆွဲဆွဲလန်းလန်းယုံယုံကြည်ကြည်လည်းမဟုတ်ဘူးမယုံတယုံလေးမဟုတ်တဟုတ်ကလေးမဟုတ်ဘူးလားအဲ့ဒါလို့ဆိုတော့မြန်မာရဲ့အတ္တဝါဒအတ္တဒိဋ္ဌိကမေးမေးမိမ့်မိမ့်လေးမဟုတ်လားအဲမေးမေးမိမ့်မိမ့်အတ္တဝါဒအတ္တဒိဋ္ဌိကတော့ပြုတ်မဲ့ဆိုမပြုတ်လွယ်ဘူးလားပြုတ်လွယ်ရဲ့သန်းနဲ့မပြုတ်သေးတာဘာကြောင့်လို့မလုတ်သေးလို့ဘောမဟုတ်လားမပြုတ်သေးတာမလုတ်သေးလို့ဘောလုတ်ရင်တော့ပြုတ်ပြီဘောဒီတော့ဒါအတ္တကိုပြောတာเนาะအတ္တရဲ့သဘောပြောတာအဲ့ဒီအတ္တရဲ့ဗျောင်းမြန်အဓိပ္ပာယ်ကိုအနတ္တခေါ်တယ်ပါဠိမှာအတ္တကတည်မြဲနေတဲ့အသက်ဝိညာဉ်အတ္တလို့ဆိုရင်အနတ္တကတည်မြဲနေတဲ့အသက်ဝိညာဉ်အတ္တဆိုတာမဟုတ်မရှိဟဲ့လားအနတ္တအတ္တရဲ့ဗျောင်းမြန်အဓိပ္ပာယ်ဟာအနတ္တပဲအတ္တကအသက်ဝိညာဉ်ရှိတယ်လို့ယူဆတယ်အနတ္တကအသက်ဝိညာဉ်မရှိဘူးလို့ယူဆတယ်အတ္တကအသက်ဝိညာဉ်ဟုတ်တယ်လို့ယူဆတယ်အနတ္တကအသက်ဝိညာဉ်မဟုတ်ဘူးလို့ယူဆတယ်အတ္တဝါဒကတည်မြဲနေတဲ့အသက်ဝိညာဉ်ရှိတယ်လို့ယူဆတယ်အနတ္တဝါဒကတည်မြဲနေတဲ့အရာဘာမှမရှိဘူးဒါကြောင့်တည်မြဲနေတဲ့ဆိုတဲ့အသက်ဝိညာဉ်အတ္တလည်းမရှိဘူးဒါကြောင့်အနတ္တအနိစ္စတော့မတည်မြဲတဲ့သဘောလို့ဘာသာပြန်တယ်ဒုက္ခတော့ဆင်းရဲတဲ့သဘောလို့ဘာသာပြန်တယ်အနတ္တကြတော့ဘယ်လိုဘာသာပြန်ရအောင်ဒါလည်းအနတ္တတည်မြဲနေသောအသက်ဝိညာဉ်အတ္တမဟုတ်ပါတကားမရှိပါတကားမဟုတ်ရောမရှိရောနှမျိုးလုံးတွင်တို့အနတ္တဘယ်လိုဘာသာပြန်နော်ဟမ်ဘယ်လိုပါသက်ပြန်တော့ဩကိုရင်တို့ပဲနေလေတွတ်တွတ်နေတိုင်းတွတ်တွတ်ယွတ်နေတာမဟုတ်ဘူးလားဟမ်ခင်မင်မှုသမှုရိယပဲနိုင်ရ၍ပါတယ်ဟမ်မရဘူးကျဆူသားမကဲတန်ဝေကဤတို့လင်းတော်ပါပြီတော်ပါပြီကဲအနတ္တဆိုတာဘာတော့ဟမ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဘူးအသက်ဝိညာဉ်မဟုတ်ဘူးဒီလိုမလားဒါကအနတ္တတည်မြဲနေတဲ့အသက်ဝိညာဉ်အတ္တပုဂ္ဂိုလ်သတ္တဝါမဟုတ်ပါတကားမရှိပါတကားမဟုတ်ပါတကားမရှိပါတကားလို့ဘာလို့နှစ်ခုလောက်ရသလဲလို့ဆိုတော့တချို့ကစိတ်ကိုအသက်ဝိညာဉ်လို့ယူဆတယ်စိတ်ဆိုတော့ စိတ်နဲ့တွဲပဲဖြစ်တဲ့စေတသိက်တွေလည်းပါတာပေါ့။ဘာကြောင့်စိတ်နဲ့စေတသိက်တွေကိုအတ္တဝိညာဉ်အတ္တလို့ယူဆတယ်လဲဆိုတော့ရုပ်ခန္ဓာသာပျက်စီးတယ်စိတ်ကမပျက်စီးဘူးတည်ငဲတယ်လို့ယူဆတယ်။အမေမွေးကလေးကစိတ်ဟာဒီစိတ်အခုလည်းဒီစိတ်ပဲ။နောက်လူသေးသွားတဲ့အခါကျတော့ရုပ်ခန္ဓာကြီးပျက်စီးသွားတော့လည်းပဲဒီစိတ်ကမပျက်စီးဘူး။ခန္ဓာကိုယ်ရဲ့ကထွက်သွားတယ်တည်ငဲလျက်အဲ့လိုယူဆတယ်။ဘာကြောင့်အဲ့ဒီစိတ်ကိုအတ္တဝိညာဉ်အတ္တလို့ဘာကြောင့်ယူဆတယ်လဲလို့ဆိုတော့စိတ်ကိုတည်မြဲတယ်လို့အတိမှတ်ပြုထားလို့ဒီစိတ်ဟာအမေမွေးကလေးကဒီစိတ်ဒီစိတ်ပဲငငယ်တော့ကလည်းဒီစိတ်ပဲကြီးတော့လည်းဒီစိတ်ပဲဒီမပြတ်မစည်းဘူးလို့အဲ့လိုယူထားလို့အဲယောဂီလှုပ်လှုပ်လှုပ်လှုပ်နေဖြာကိုယူသွားအပြင်သွားခါလိုက်ပြီးမှပြန်ယူတယ်တီလာဆန်းတာဒါကစိတ်ကိုအသက်ဝိညာဉ်လို့ယူဆတော့စိတ်နဲ့တွေ့ရဲ့ခံစားမှုတို့မှတ်သားမှုတို့ဆိုတာလဲစိတ်တဘောတွေပဲမဟုတ်လား။အဲကြောင့်မလို့သိတဲ့စိတ်လဲဒီမြဲတယ်လို့ယူဆတယ်။အတ္တဝိညာဉ်ပဲအတ္တပဲလို့ယူဆတယ်။ခံစားမှုတဘောလဲဒီမြဲတယ်လို့ယူဆတယ်။အတ္တဝိညာဉ်အတ္တလို့ယူဆတယ်။မှတ်သားမှုတဘောလဲဒီမြဲတယ်အတ္တဝိညာဉ်လို့ယူဆတယ်။တခြားစေတနာအစရှိတဲ့တရားတွေလဲပဲဒီမြဲတယ်အတ္တဝိညာဉ်ပဲလို့ယူဆတယ်။နံခန္ဓာ၄ပါးပေါ်စိတ်ကဝိညာဉ်နဲ့ခန္ဓာခံစားမှုပါဝေဒနဲ့ခန္ဓာမှတ်သားမှုပါသိဉ္ဇခန္ဓာစေတနာအစရှိတဲ့စေတသိက်တွေကသင်္ခါရခန္ဓာအဲ့ဒီ၄ပါးလုံးကိုပြီးမြဲတယ်လို့ယူဆတော့အဲ့ဒီနံခန္ဓာ၄ပါးကိုအသက်ဝိညာဉ်အတ္တလို့ယူဆွဲတယ်ဒါပေမဲ့ခွဲကြမသိတဲ့အခါကျတော့လုံးလိုက်တယ်ဘယ်လိုလုံးလိုက်တယ်ဆိုတော့စိတ်လိုပဲပြောလိုက်တယ်အဲ့ဒီစိတ်ကိုတည်မြဲနေတယ်လို့ယူဆလို့စိတ်ကိုအသက်ဝိညာဉ်လို့စွဲတဲ့အတွက်ပဲလူသေးသွားရင်စိတ်ကလေးကတော့ကြံနေတယ်ဆိုပြီးအဲ့ဒီစိတ်ကိုဝိညာဉ်လို့ခေါ်လိုက်တာမြန်မာနေရမဟုတ်ဘူးလားအဲ့ဒီစိတ်ကိုဝိညာဉ်လို့ခေါ်လိုက်တာဝိညာဉ်လေးကတော့ကြံနေတယ်ဒါကြောင့်ဝိညာဉ်လေးကအိမ်နဲ့ပတ်ဝန်းကျင်မှာလှည့်လည်နေတယ်တခါတည်းဟန်ကိုရင်ပြတယ်အစိုက်ကြည့်တယ်ဒီလိုလောက်တာမဟုတ်လားအဲဝိညာဉ်ဆိုတာစိတ်ပြောတာမဟုတ်လားအဲ့ဒါကစိတ်ကိုတည်မြဲနေတယ်လို့ယူဆတဲ့အတွေ့စိတ်ကိုအသက်ဝိညာဉ်အတ္တလို့ယူတဲ့အယူနောက်တချို့ကတော့ရုပ်ကိုတည်မြဲတယ်လို့ယူဆတဲ့အတွေ့ရုပ်ကိုအတ္တအသက်ဝိညာဉ်လို့ယူဆတယ်ရူပခန္ဓာပေါ်ယုတ်တရားအစုယုတ်ခန္ဓာဟာလူသေးသွားတော့လည်းပဲဒီယုတ်ကြီးဟာတခါတည်းအပြည့်အစုံပြည့်စည်သွားတာမဟုတ်ဘူးသေးတဲ့လူဟာပထဝီအာဝတ်ဒေသဝါယောယုတ်မှုန်နေပြန်ဖြစ်တယ်ဖြစ်ပြီးတော့အဲ့ဒီယုတ်မှုန်တွေဒီကလည်းအတ္တအသက်ဝိညာဉ်ပဲလို့ယူဆတာအဲ့ဒါကတော့အိန္ဒိယကယူဆတာမြန်မာကတော့အဲ့လိုမျိုးဆောက်မြမကတော့စိတ်ကိုပဲအသက်ဝိညာဉ်အတ္တလို့ယူဆတယ်။အဲဒါကိုမြတ်စွာဘုရားကခြေသားခြေသမီးတို့တဲ့ယုတ်လည်းပဲအသက်ဝိညာဉ်အတ္တမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးတဲ့။ဘာကြောင့်လဲမတည်ငယ်လို့အခုဖြစ်ပြီးတော့အခုပြတ်တယ်။ဒါကြောင့်ယုတ်ဟာတည်မြဲနေတဲ့အသက်ဝိညာဉ်အတ္တမဟုတ်ဘူး။မဟုတ်ဆိုတဲ့စကားလုံးကိုပြောနေတာတခါစိတ်လည်းပဲစိတ်ဆိုတော့ခုနပြောတဲ့ဝေဒနာတင်ညာသင်္ခါရအကုန်ပါပေါ့နံခန္ဓာ၄ပါးအဲ့ဒီစိတ်လည်းပဲအသက်ဝိညာဉ်အတ္တမဟုတ်ဘူးအနတ္တဘာကြောင့်လို့မတည်မြဲလို့အများယူဆထားတဲ့အတ္တဝိညာဉ်အတ္တဆိုတာတည်မြဲနေတယ်လို့ယူဆတာမဟုတ်လားအခုစိတ်ကတည်မြဲသလားမတည်မြဲဘူးမတည်မြဲတဲ့အတွက်စိတ်ကိုအတ္တဝိညာဉ်အတ္တလို့ပြောလို့ရမလားမရတော့အတ္တဝိညာဉ်အတ္တမဟုတ်ဘူးအနတ္တပဲအဲ့တော့ခန္ဓာ၅ပါးတည်းက ခန္ဓာ၄ပါးဖြစ်တဲ့စိတ်ဝေဒနာသင်ညာသင်္ခါရသူတို့လည်းဖြစ်ပြီးပျက်စီးတတ်တဲ့အတွက်မတည်မြဲလို့ဘာမဟုတ်ဘူးလဲအသက်ဝိညာဉ်အတ္တမဟုတ်ဘူးအနတ္တဒါပြောရမှာမဟုတ်လားအဲ့ဒါမြတ်စွာဘုရားမိန့်တယ်လေနေရဘောင်းမြောက်မြတ်စွာမှာမိန့်တာပထမဆုံးမိန့်တာကတော့ဝါဇုလပိကျော်၅ရက်နေ့မှာမိန့်တာဘယ်နေ့ကမိန့်နော်ဝါဇုလပိကျော်၅ရက်နေ့လွန်ခဲ့တဲ့ဘယ်နှစ်နှစ်လောက်စီကဝါဇုလပိကျော်၅ရက်နေ့လဲ2584ကိုင်းတော့ဟုတ်သလား2584ဟုတ်ကဲ့လားဟမ်မင်းတို့မင်းတို့ဟာလဲနေ့စဉ်ဖတ်နေပြီးတော့2586သိကြရလားမနေဘူးမနော်မမဘူးလားကိုင်းတော့အတီးပြုတ်လိုက်ပြီနော်တို့အတီးပြည့်ရင်မှန်ရမှာဘာကြောင့်နော်နေတိုင်းကြွနေလို့တွတ်တွတ်ကြွနေလို့လွန်ခဲ့သော2586နှစ်ဝါဇုလပိကျော်9ရက်နေ့ကစပြီးမြတ်စွာဘုရားအနတ္တနဲ့တကြောကြောဩနေခဲ့တယ်မဟုတ်ပါအဲ့ဒါမဟုတ်လားရူပံဘိကဝေအနိစ္စာရူပင်သာဟိတံဘိကဝေရူပံဘိကဝေအနတ္တရူပင်သာဟိတံဘိကဝေအတ္တအဘဝိတနာယိတံရူပံအပါဒာယသံဝတိယလဘေသသရူပေဧဝမေရူပံဟောတုဧဝမေရူပံမဟောတိတိအဲ့ဒါရှုထောင့်တစ်မျိုးကနေပြီးအနတ္တကိုမြတ်စွာဘုရားဟောတာနောက်တစ်မျိုးနောက်ရှုထောင့်တစ်မျိုးကရူပံဘိကဝေအနိစ္စံအဲ့ဒီကြတော့အမေးအဖြေနဲ့ကြတော့ပို့ပြီးသိကြတာရူပံဘိကဝေနိစ္စံဝါအနိစ္စံဝါဘိကဝေจิตာจิตမိတို့ရူပံယုတ်တရားသည်နိစ္စံဝါတည်မြဲနေသလောအနိစ္စံဝါမတည်မြဲသလောအဖြေအပါထွက်တယ်အနိစ္စံမတည်မြဲပါဗျာဟုတ်တယ်မဟုတ်လားယံပနာနိစ္စံဒုက္ခဝါတံဒုက္ခဝါတိယံအကျင့်တရားသည်အနိစ္စံမတည်မြဲတံထုမတည်မြဲသောတရားသည်ဒုက္ခဝါဆင်းရဲလေလောဒုက္ခဝါချမ်းသာလေလောဘယ်လိုဖြေရဒုက္ခံပန္တိမတိမမြဲပြောင်းလဲဖောက်ပြန်တတ်သောတရားသည်ဆင်းရဲအစ်စ်မှန်ပါဗျာဒီလိုမလားဟုတ်ကဲ့လားယံပနာနိစ္စံဒုက္ခံဝိပရိနာမဓမ္မံကာလ ानु တံသမတုပတိတုံဧတံမမဧသောဟာမသမိဧသောမေအတ္တာတိအမေယံအကျင့်တရားသည်အနိစ္စံမတည်မြဲမြတ်စွာဘုရားတရားကတော့ရှင်းရှင်းလေးရဲ့တဘာဝလိုက်အမတန်ကြားတယ်တေချာစိုက်ပြီးတော့နားထောင်ရင်ရှင်းလို့တခါတည်းခေါင်းထဲကိုရှင်းရှင်းလေးဝင်သွားတာယံအကျင့်တရားသည်အနိစ္စံမတည်မြဲဒုက္ခံဆင်းရဲဤဝိပရိနာမဓမ္မံပြောင်းလဲဖောက်ပြန်တတ်သောသဘောရှိ၏တံမတိမမြဲဆင်းရဲ၍ပြောင်းလဲဖောက်ပြန်တတ်သောသဘောရှိတဲ့ထိုတရားကိုဧတံဤတရားသည်မမငါယုတ်ပေပဲဧတံဤယုတ်သည်မမငါဤယုတ်ပေပဲဧသောဤယုတ်ကြီးသည်အဟမတမိငါပေပဲဧသောဤယုတ်ကြီးသည်မေငါဤအတ္တအတ္တပေပဲဣတိဤသို့သမနုပတိတုံရှုမြင်သုံးသစွဲလန်းဖို့ရကံလာနုသင်္မာမီလောတဲ့သဘောပေါက်လားရှင်းမလားရှင်းနေတာပဲ မတိမမြဲတဲ့ရုပ်ဟာဆင်းရဲတယ်ဆင်းရဲလို့ဖောက်ပြန်နေတဲ့ရုပ်ဟာရုပ်ကိုငါရုပ်ပဲငါပဲငါရဲ့အသက်ဝိညာဉ်အတ္တပဲလို့ယူသွဲဖို့ရာသိမှာမလားတဲ့နောဟိတံဗန္တိမသိမှာဖရာတဲ့ဟောအဲ့ဒါမဟုတ်တာပြောတာလားမရှိတာကိုပြောတာလားဟမ်မဟုတ်ဆိုတဲ့စကားနဲ့ပြောတာလားမရှိဆိုတဲ့စကားနဲ့ပြောတာလားမဟုတ်ပါရူပံယုတ်တရားသည်အနိစ္စမမြဲဒုက္ခံဆင်းရဲဤအနတ္တငါလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါရဲ့အတ္တလည်းမဟုတ်ဒီလိုမဟုတ်လားအဲ့ဒါပြောတာယုတ်တရားဟာအနတ္တအသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဘူးဒါပြောတာမဟုတ်လားထို့အတူပဲစိတ်တရားနဲ့တကားနာမ်ခန္ဓာ၄ပါးဝေဒနာသင်ညာစေတနာဒါတွေလည်းပဲမတည်မမြဲပြောင်းလဲဖောက်ပြန်တတ်တဲ့အတွေ့အတ္တမဟုတ်ဘူးအနတ္တဒီလိုပြောတာမဟုတ်လားအဲ့တော့ရှိတာလည်းခန္ဓာ၅ပါးပဲရှိတယ်မဟုတ်လား၅ပါးရှိတာရုပ်ခန္ဓာလည်းအနတ္တအတ္တမဟုတ်ဘူးသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးနာမ်ခန္ဓာ၄ပါးလည်းအနတ္တအသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဘူးဒီလိုပြောထားတာမဟုတ်လားအဲမဟုတ်ဆိုတာအဲ့ဒါပြောတာရုပ်လည်းမဟုတ်ဘူးဘာမဟုတ်တာလဲအတ္တမဟုတ်ဘူးအသက်ဝိညာဉ်မဟုတ်ဘူးစိတ်လည်းမဟုတ်ဘူးဘာမဟုတ်တာလဲအသက်ဝိညာဉ်အတ္တမဟုတ်ဘူးဟုတ်ကဲ့လားဒါပေမဲ့တချို့ကယူဆကြသေးတယ်တဲ့ဟုတ်ပါတယ်ယုတ်လည်းပျက်စီးတယ်လို့မမြဲဘူးအသက်ဝိညာဉ်အတ္တမဟုတ်ပါဘူးမှန်ပါတယ်စိတ်လည်းပျက်စီးတယ်လို့မမြဲဘူးအသက်ဝိညာဉ်အတ္တမဟုတ်ဘူးမှန်ပါတယ်ဒါပေမဲ့အဲ့ဒီယုတ်နဲ့နာမတပါတည်မြဲနေတဲ့အသက်ဝိညာဉ်အတ္တဆိုတာလေးကတတ္တဝရဲ့သဏ္ဍာန်ရှိနေပါသေးတယ်လို့ယူဆသေးတယ်တဲ့တိချလေးပေါ့ယုတ်မှတပါတိချအတ္တရှိတယ်နာမတပါတိချအတ္တရှိတယ်အသက်ဝိညာဉ်ရှိတယ်လို့ယူဆယူဆကြသေးတယ်တဲ့အဲ့တော့မြန်မာရဲ့အသက်ဝိညာဉ်အယူဆလည်းနည်းနည်းပြန်သိကြည့်ပါလားတချို့ကစိတ်ကိုအသက်ဝိညာဉ်လို့ယူဆတယ်ယုတ်တော့အသက်ဝိညာဉ်တော့မယူဆပါဘူးမဟုတ်လားတချို့ကြတော့အသက်ဝိညာဉ်လေးဟာသိမဟုတ်ပါဘူးတိချလေးပဲလို့ဒီလိုမယူဆဘူးလားအဲ့လိုယူဆတယ်ဒီတော့စိတ်ကအနတ္တပုဂ္ဂိုလ်သတ္တဝါအသက်ဝိညာဉ်အတ္တမဟုတ်ဘူးရုပ်ဟာလည်းပုဂ္ဂိုလ်သတ္တဝါအသက်ဝိညာဉ်အတ္တမဟုတ်ဘူးလို့ဟောတာကိုတော့သူတို့ကလက်ခံတယ်ဘာလေးတခုတော့သူတို့ကလက်မခံလဲဆိုတော့အဲ့ဒီရုပ်နဲ့စိတ်မှတပါတည်မြဲနေတဲ့တိချာအသက်ဝိညာဉ်အတ္တဆိုတာတတ္တဝရဲ့အတ္တအတ္တမှာရှိနေပါသေးတယ်လို့ယူဆတယ်အဲ့ဒါကြတော့မြတ်စွာဘုရားဘယ်လိုမေးရရှိတယ်လို့မေးရမလားမရှိဘူးလို့မေးရမလားဘာမရှိတာယုတ်နဲ့နာမတပါတည်မြဲနေတဲ့အသက်ဝိညာဉ်အတ္တမရှိဘူးဒီလိုမဟုတ်လားအဲ့ဒါလည်းမရှိဘူးထင်းမနေနဲ့ထင်းနေတာသင်တို့ရှုကြည့်လို့မို့လို့ဖောင်းနေပိန်နေကြွရဲလမ်းနေချရဲရှုကြည့်တယ်ကိုယ်တဲ့ဆန်နေရှုကြည့်တယ်စဉ်းစားတယ်စဉ်းစားတယ်ရှုကြည့်တယ်အဲ့ဒါလိုရှုလို့တမာရီအားကောင်းလာတဲ့အခါကျတော့ဝမ်းပိုက်ပုံသဏ္ဍာန်မတွေ့ရဘဲနဲ့ဖောင်းကြွတက်နေတဲ့သဘောနဲ့ရှုကြည့်တဲ့စိတ်ပြီးတော့သူလည်းပျောက်သွားတယ်ပိန်ကျတော့တဲ့သဘောနဲ့ရှုသိတဲ့စိတ်ဒီတစုံလည်းပျောက်သွားတယ်အဲ့ဒါလိုရှင်းရှင်းလေးသင်တို့ညာနဲ့တွေ့ရင်သင်တို့ဘယ်လိုဆုံးပြမလဲမြတ်စွာဘုရားမေးမယ်ဖောင်းနံနဲ့ရှုသိစိတ်ကလေးပဲတွေ့တယ်ပြီးတော့အဲ့ဒီတစုံလည်းပျောက်သွားတယ်သူပျောက်သွားတော့ပိန်နံနဲ့ပိန်နေလို့ရှုသိစိတ်ကလေးတစုံဖြစ်လာတယ်ပြီးတော့အဲ့ဒီတစုံလည်းပြောက်သွားတယ် အဲ့ဒါလို့သင်တို့တွေ့ရတဲ့အခါမှာအဲ့ဒီအချိန်လေးမှာတည်ငြဲနေတဲ့ဖောင်းနာပိန်နာနဲ့သုတိစိတ်မှတပါတည်ငြဲနေတဲ့အသက်ဝိညာဉ်အတ္တလေးကန့်လန့်ကန့်လန့်နေများသင်တို့ဉာဏ်နဲ့မှသိရမြင်ရသေးသလားဆိုရင်ဘလို့ဖြေမလို့မသိရမမြင်ရရင်ရှိတယ်ဆိုရမလားမရှိဘူးဆိုရမလားအဲ့ဒါရှင်းအောင်ဖောင်းတာကိုမှတ်နေရတာအဲ့ဒါရှင်းအောင်ပိန်တာမှတ်နေရတာအဲ့ဒါရှင်းအောင်ကြွတာလှမ်းတာခြတာမှတ်နေရတာအဲ့ဒါရှင်းအောင်ကွေးတာဆန်းတာမှတ်နေရတာအဲ့ဒါရှင်းအောင်စဉ်းစားတယ်စဉ်းစားတယ်မှတ်နေရတာအဲ့ဒါရှင်းအောင်တွေးတယ်တွေးတယ်မှတ်နေရတာအဲ့ဒါရှင်းအောင်ဝါတယ်ဝါတယ်မျိုးတယ်မျိုးတယ်မှတ်နေရတာအဲ့ဒါရှုမှတ်ခြင်းရဲ့ရည်ရွယ်ချက်ပဲဟုတ်ကဲ့လားအရှုခံယုတ်တရားလေအရှုခံယုတ်တရားနဲ့ရှုသေးတဲ့စိတ်ဒီနှစ်ခုပဲတွေးတယ်ဒီနှစ်ခုမှတပါးတခြားမတွေးဘူးဆိုကြတဲ့ကယုတ်နဲ့နာမှတပါးတိချာအသက်ဝိညာဉ်အတ္တရှိတယ်လို့ဆုံးပြမလားမရှိဘူးလို့ဆုံးပြမရှိဘူးလို့ဆုံးပြနိုင်ပြီပေါ့အဲ့ဒါလို့မတွေးသေးရင်တော့ကျူရင်းနဲ့တမာရီမကောင်းသေးလို့အဲ့ဒါလို့မတွေ့သေးရင်တော့ပိုင်ပိုင်နိုင်နိုင်မဆုံးပြနိုင်သေးဘူးပေါ့အဲ့ဒါလို့လေဖောင်းကျွတ်တဲ့တာလေးနဲ့စိတ္တစိတ်ကလေးပဲရှိတယ်ပိန်ကြသွားတာနဲ့စိတ္တစိတ်ကလေးပဲဖြစ်တယ်ဖောင်းတာလေးတွေအစင်းအစင်းနဲ့စိတ္တတဲ့စိတ်ကလေးတွေပဲရှိတယ်ပိန်တာလေးတွေအစင်းအစင်းနဲ့စိတ္တတဲ့စိတ်ကလေးတွေပဲဖြစ်တယ်လို့အဲ့ဒါလေးကိုကျူရင်းကျူရင်းဉာဏ်နဲ့ဓတိမျက်စိနဲ့ကြည့်ရတယ်လို့ရှင်းရှင်းကြီးတွေ့နေပြီဆိုရင်တော့ဖောင်းနာပိန်နာခေါ်တဲ့ယုတ်နဲ့နာမတပါတိချာအသက်ဝိညာဉ်အတ္တတိငယ်လျက်သတ္တဝရသဏ္ဍာန်ရှိသေးတယ်လို့မြင်မလားမရှိဘူးလို့မြင်မလားမရှိဘူးလို့မြင်တော့မရှိဘူးလို့ပဲဆုံးပြပြီပေါ့ဟုတ်တယ်မဟုတ်လားအဲတော့အနတ္တအတ္တမရှိပါတကားအဲ့ဒါမရှိတော့မဟုတ်ပါတကားဆိုတာဘာကိုအတ္တမဟုတ်ဘူးလို့ပြောတာလဲယုံနဲ့နံကိုအတ္တမဟုတ်ဘူးလို့ပြောတာယုံလည်းအတ္တမဟုတ်ဘူးဘာကြောင့်လဲဖောင်းတာလဲဖောင်းကြွတ်တက်လာပြီပြက်သွားရက်သွားတာပဲပိန်တာလဲပိန်ကြသွားပြီရက်ပြက်သွားရက်သွားတာပဲဖောင်းတယ်လို့ရှုတဲ့စိတ်လဲဖောင်းတယ်လို့ရှုပြီးစိတ်ရှုပြီးရင်ပြက်သွားတာပဲဘာကြောင့်လဲဆိုတော့ရားတဲ့ဖောင်းနာပိန်နာရှိနေတော့ရားတာပေါ်လာတဲ့အခါရားတာမရှိပါဘူးလားအဲ့တော့ရားတာရှိတဲ့အချိန်မှာဖောင်းတယ်လို့ရှိစိတ်ရှိသေးလားဘယ်ရောက်သွားအောင်ဟောရားတဲ့နေရာရောက်သွားတာလားရားတယ်လို့ရှိနေတဲ့အချိန်မှာဘာစိတ်ပဲရှိတယ်လဲရားတာကိုသိတဲ့စိတ်ပဲရှိတယ်မဟုတ်လားအဲ့တော့ဟိုဖောင်းတယ်လို့ရှိတဲ့ဖောင်းရှိသည့်စိတ်ကဘယ်ရောက်သွားလဲအဲ့ဒါ၆ခြင်းအပြင်စိတ်ဟာမမြဲဘူးဆိုတာမသေးကြဘူးလားအဲ့တော့စိတ်ကိုတည်မြဲနေတဲ့အသက်ဝိညာဉ်အတ္တလို့ခေါ်ရမလားဒါကြောင့်စိတ်ဟာအတ္တမဟုတ်ဘူးဟုတ်တယ်မလားထို့သူဖောင်းယုတ်ဟာလည်းအတ္တမဟုတ်ဘူးပိန်ယုတ်ဟာလည်းအတ္တမဟုတ်ဘူးကြွားယုတ်နှမ်းယုတ်ခြားယုတ်ဟာလည်းအတ္တမဟုတ်ဘူးအဲ့ဒါမဟုတ်မရှိသလားဗာပြောတာယုံနဲ့နာမတပါတိချာတည်မြဲနေတဲ့အသက်ဝိညာဉ်အတ္တမရှိဘူးဟုတ်ပြီလားဒါကြောင့်မလို့အနတ္တာအသက်ဝိညာဉ်အတ္တမဟုတ်ပါတကားမရှိပါတကားနားလည်ပြီလားအဲ့ဒါယောဂီတို့သိချာစူးစူးဆိုင်ဆိုင်တာရှိပါရှိမှမဟုတ်ခြင်းနဲ့ဆက်ဆက်မြအောင်ရှိကြည့်တဲ့အခါမှာလည်းတမန်ငါရှာငါပေါ့ချံချံဝတ္တရားရှိမရှိနဲ့တကယ်ကိုအာယုံကိုထိထိခိုက်ခိုက်သိအောင်ရှုတမာရီအားကောင်းလာပြီဆိုလို့ချင်းရှင်းနေတာပဲဘယ်သူမှဘာမှလာပြောစရာမလိုကိုယ့်ဟာကိုတွေးနေတာအဲ့ဒါဒီထဲမှာတချို့အဲ့လောက်ရှင်းရှင်းတွေးတဲ့ယောဂီတွေဒီထဲမှာရှိတာပဲဒါတွေးတဲ့ယောဂီနဲ့မတွေးတဲ့ယောဂီမတွေးတဲ့ယောဂီကတော့များနေတယ်တွေးတဲ့ယောဂီကတော့နည်းနေသေးတယ်အဲ့ဒါဘာကြောင့်လဲအဲဆက်ဆက်မိအောင်မရှုလို့စူးစူးဆိုင်ဆိုင်မရှုလို့ဟုတ်ကဲ့လားစူးစူးဆိုင်ဆိုင်စိတ်စိတ်ဆက်ဆက်စိတ်စိတ် ြီးတာကျุမယ်ဆိုလို့ရှိရင်မတွေ့တဲ့ယောဂီမရှိအတွေ့ရတယ်မတွေ့သေးရင်မစိတ်သာတည်လို့မစူးစိုက်တည်လို့ဟုတ်ကဲ့လားအဲ့ဒါကိုယ့်ကိုယ်ကိုပြန်ကြည့်ငါဆရာတော်အမိတ်ကြီးလို့ငါပြန်တွေ့သေးပါဘူးခဲဆိုရင်တော့မလုပ်ရမလဲပိုကြိုးစားရမယ်ပိုစိတ်သာအောင်ကြည့်ရမယ်ပိုစိတ်အောင်ကြည့်ရမယ်အဲ့ဒါလို့ဆိုရင်သမာဓိအကောင်းလာတဲ့အခါတွေးပြီအဲ့ဒါဟာဝိပဿနာရဲ့အချက်အခြာပဲအနတ္တကိုမြင်မှုဒါကြောင့်မြတ်စွာဘုရားရဲ့ဝါဒကိုအနတ္တဝါဒလို့ပြောတာမဟုတ်လားအနတ္တဝါဒဒါဘာကြောင့်လဲဆိုတော့လောဘဒေါသမောဟကိလေသာတွေကအတ္တဝါဒအတ္တဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တတည်ငြိမ်နေတဲ့အရာပေါ်မှာမူတည်ပြီးတော့ယူဆတဲ့ပုဂ္ဂိုလ်သတ္တဝါဆိုတဲ့အယူဆရှိတော့မှပုဂ္ဂိုလ်ကလိုချင်နေဆိုတဲ့လောဘကိလေသာဖြစ်လာတဲ့သတ္တဝါကစိတ်ဆိုးတယ်ဆိုတဲ့ဒေါသကိလေသာဖြစ်လာတဲ့အဲ့ဒီပုဂ္ဂိုလ်ကမနာလိုဘူးဆိုတဲ့အိတ်သာဖြစ်လာတဲ့အဲ့ဒီပုဂ္ဂိုလ်ကနှမျောတယ်ဆိုတဲ့မစ္စရိယဖြစ်လာတယ်ဒီလိုမဟုတ်လားအဲ့ဒါလိုချင်တာစိတ်ဆိုးတာစိတ်ပြတ်တာမာနတက်တာဆိုတဲ့ကိလေသာတွေဟာပုဂ္ဂိုလ်သတ္တဝါရှိတယ်လို့ယူဆတဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပေါ့အခြေတည်းပြီးယူဆတာမဟုတ်လားအဲ့ဒီဖြစ်လာတာဆိုတော့ဒီကိလေသာတွေငြိမ့်နေရင်ဒီအခြေခံဖြစ်တဲ့အယူမှားကြီးကိုကိုယ်ရိညာနဲ့ပြတ်သွားအောင်ဖြည့်ဆည်းပြရမှာဖောက်ခွဲပြရမှာမအားဖောက်ခွဲပြရမှာအတ္တအယူမှားကိုဖောက်ခွဲပြရမှာဘာနဲ့ဖောက်ခွဲရမှာဝိပဿနာဉာဏ်နဲ့ဖောက်ခွဲပြရမှာဉာဏ်မှလည်းဖောက်ခွဲနိုင်တာအဲ့ဒါဖောက်ခွဲလို့ပြည့်စည်သွားပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်တ attva ငါဆိုတော့အယူမှားကြီးပြည့်စည်တာနဲ့အမြပုဂ္ဂိုလ်တ attva ကမရှိတော့ပုဂ္ဂိုလ်လိုချင်တယ်ဆိုတော့လောဘဖြစ်အောင်မလားတ attva လိုချင်တယ်ဆိုတော့လောဘတော့ဖြစ်အောင်မလားအဲ့တော့ကိလေသာမငြိမ်းဘူးလားဒါကြောင့်ပုဂ္ဂိုလ်သတ္တဝါအတ္တအသက်ဝိညာဉ်မရှိဘူးဆိုတဲ့အနတ္တသဘောကိုအနတ္တနုပသနာဉာဏ်မိမိတဏ္ဍာမှာပိုင်အောင်သူးသူးဆိုင်ဆိုင်သိသိသတ်သတ်စိတ်စိတ်ကျုပ်လိုတာမဟုတ်ဘူးလားအဲ့ဒီအတိမအမြင်မှကိုဖောက်ခွဲဖြက်စီးနိုင်တာကဘယ်သူမှလဲဟုတ်ကဲ့လားအဲ့ဒီဉာဏ်ကိုတစ်မျိုးဘယ်လိုခေါ်သေးတော့ပညာလို့ခေါ်တယ်ဝိပဿနာပညာဟုတ်သလားဒါကြောင့်မလို့တနည်းအားဖြင့်မှအဲ့ဒါပါတယ်မဟုတ်လားပါလားဩဒါလည်းမသိဒါလည်းမေးသီလလည်းနဲ့ဝင်လက်ဖြူခြင်းတမာတိလည်းနဲ့စိုက်လျက်ဒီလင်းပညာလက်နဲ့ခွဲချက်သုတ်ပင်စေအောင်ပွဲရှင်နွယ်သေးချပင်ဟုတ်ကလားအဲ့ဒီကခွဲချက်သုတ်ပင်ဆိုတာသူသဘောပေါက်လားဝိပဿနာပညာနဲ့ဘာကိုခွဲချက်သုတ်ပင်ပြရမှာလဲအတ္တဝါဒအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိုခွဲချက်ဖောက်ခွဲဖြည့်စီသုတ်ပင်ရှင်းလင်းပြရမယ်ဟုတ်လားအဲ့လိုဆိုလို့ရှိရင်အဲ့လိုဖောက်ခွဲဖြည့်စည်နိုင်တဲ့ပညာထက်မြက်တဲ့ပညာရအောင်ပါလို့လည်းတမာရီလို့တာပေါ့မဟုတ်ဘူးလားစိတ်မငြိမ်မင်းနဲ့အဲ့လိုသိပါမလားစိတ်ငြိမ်မှပဲသိတာမဟုတ်လားအဲ့တော့စိတ်ငြိမ်မှုတမာရီရဖို့ရတော့ပါလို့လည်းသီလသင်ကြရမယ်ဒီလိုမဟုတ်လားသင်ကြတဲ့သီလအခြေခံရင်ရည်ခံပြီးတော့ကြီးမားတဲ့ဝိရိယနဲ့ကြိုးစားပြီးစိတ်စားအောင်ရှိပြီဆိုရင်တမာရီအားကောင်းလာပြီဒါပြောတာမဟုတ်လားဆိုသီလလည်းနဲ့ဝင်လက်ဖြူစင်တမာဓိလည်းနဲ့စိုက်လျက်ဒီလင်ပညာလည်းနဲ့ခွဲပြတ်သုတ်ပင်စေအောင်ပွဲရှင်နွယ်တိကြပင်သို့ ွဲဖြဲ့တုတ်တင်ဆိုတဲ့စကားကိုပါဠိကနိဗ္ဗေဒပါတိယလို့သုံးတယ်နိဗ္ဗေဒပါတိယဟောက်ခွဲဖြဲ့စီးပြလိုက်တာဒီတော့ယောဂီတို့ဟာအခုပြောခဲ့တဲ့အနတ္တအသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်ပါတကားအနတ္တအသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမရှိပါတကားဆိုတဲ့သဘာဝကိုကြာကြာနာနာကိုတွေ့ဉာဏ်နဲ့ပိုင်းပိုင်းနိုင်နိုင်သိမြင်နိုင်အောင်ရုပ်ဖြစ်သည်များနာမ်ဖြစ်သည်များကိုအလစ်အလတ်မပေးဘဲစက္ကန့်တိုင်းမိနစ်တိုင်းစေစေစက်စက်ဇူးဇူးဆိုင်ဆိုင်စိတ်စိတ်ကြည်ရှိမှပွားများအထောက်ကြခြင်းအပြင်ယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တစ်ဖြင့်နဲ့တစ်ဖြင့်ရင့်ကျက်ပြီးလဲမေញံဖူညာနဲ့နိဗ္ဗာန်ကိုဝင်နိုင်ရပါစေ။